Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:40 နာရီအထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြောကြောသိမ်းတင်ညမှာပါ။လူဝင်မှုကြီးကြပ်ရေးဆိုင်ရာအမေးညွှန်ကြားချက်တွေကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။တာလီဘန်တွေကအိတ်ဖွင့်ပေးစာလို့ဆိုတဲ့စာတစောင်ထဲမှာအာဖဂန်စစ်ပွဲကိုအဆုံးသတ်ဖို့သမ္မတထရမ့်ကိုတောင်းဆိုထားပါတယ်။2016ခုနှစ်အတွင်းအကြမ်းဖက်ခြောက်ဆောင်မှုဆိုင်ရာမြန်မာနိုင်ငံရဲ့ရမှတ်ဟာမနစ်ကတဲ့ဆိုင်ရင်6မှတ်ပိုတက်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကလက်ရှိချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းတွေမှာတိုက်ပွဲတွေပြင်းထန်နေရကြောင်းဒုက္ခသည်တွေပိုတိုးလာသလိုအကူအညီထောက်ပံ့တွေလည်းလုံလောက်မှုမရှိဘူးဆိုတဲ့အကြောင်းကို
အခုအနေအထားအရာဆိုရင်တော့လုံလောက်တွေလုံပြောဖို့တော့တော်တော်ခက်တာပေါ့နော်။ဘာကြောင့်ဆိုရင်လက်ရှိကချင်နဲ့
ကချင်ဒေသပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းမှူးဦးကွန်ရှာဟောင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်2016ခုနှစ်အတွက်အကျင့်ပြချဆမှုအခြေအနေဆိုင်ရာအစီရင်ခံမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်6မှတ်ပိုအဆင့်တိုးလာတယ်ဆိုတဲ့သတင်းစာရတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့မက်ခင်ပြထွေးထွေးကကြေညာပေးပါ
အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်ကဒိုင်းကြီးစောင့်မဲ့အစီအစဉ်ကိုအကောင့်ထည့်ပေါ်ဖို့နဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ဝင်ပြုမလဲဆိုတဲ့ပေါ်ကန့်သတ်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။အမေရိကန်လုံခြုံရေးဌာနကိုဒီကနေ့သွားတဲ့အချိန်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့ပထမဆုံးအမေညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ထိုးထုတ်ပြန်မယ်လို့ခန့်မှန်းထားတာပါ။အခုလက်ရှိကအမေရိကန်မက္ကဆီကိုနယ်စပ်ရဲ့တချို့နေရာတွေမှာပဲအတားအဆီးအကာအရံတချို့ရှိနေပြီးမစ္စတာထရမ့်ကနယ်စပ်တစ်လျှောက်လုံးမှာတိုင်းကြီးစောင့်ချင်တာပါတိုင်းကိစ္စအပြင်နောက်တစ်ခုကတော့ဒုက္ခသည်တွေလက်ခံတာကိုလီးလာရဆိုင်တာဘူးနဲ့အီရတ်အီရန်လီဘီးယားဆီးရီးယားဆိုမာလီယာဆူဒန်နဲ့ယီမင်နိုင်ငံတွေကဘယ်သူ့ကိုမှအမေရိကန်နဲ့ဝင်ခွင့်မပေးဘဲရက်30ထဲမှာနေပိတ်ပင်ထားဖို့မစ္စတာထရမ့်ကစဉ်းစားနေတယ်လို့လူဝင်မှုဆိုင်ရာအမိန့်တွေထုတ်မဲ့ကိစ္စနဲ့နှီးစပ်သူတွေကပြောပါတယ်
အမေရိကန်သမ္မတထရမ့်အစိုးရတဲ့ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမှောင်ချခဲ့ပြီးတဲ့နောက်အခုတခါဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမှောင်ချလိုက်ပါတယ်။ EPA ဝန်ထမ်းတွေအနေနဲ့သတင်းထောက်တွေကိုဖြေကြားတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတစုံတရာဖော်ပြပြောဆိုတာတွေမလုပ်ဖို့ထရမ့်အစိုးရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကဖော်ပြနေကြတာပါ။ရှေ့လျှောက်သတင်းမီဒီယာတွေကမင်းမြန်ခွင့်တောင်းဆိုတဲ့အခါတိကျစစ်စစ်သွားမယ့်အကြောင်းနဲ့အရေးကြီးတဲ့သတင်းစကားတွေအားလုံးကိုမျှဝေလို့ရမယ့်သတင်းတွေလောက်ကိုပဲထုတ်ပြန်သွားမယ့်အကြောင်းဌာနတစ်ခုကပြောပါရယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EPA အနေနဲ့တောက်သုံးရေးတန့်ရှင်းမှုနဲ့အန္တရာယ်ကင်းမှုဆိုင်ရာကိစ္စရပ်တွေကိုအနီးကပ်စောင့်ကြည့်တဲ့တိုင်းပြည်တော်ကအဖွဲ့အစည်းတချို့ကိုငွေကြေးထောက်ကူပေးတာလုပ်ငန်းတချို့ခွဲဝေချပေးတာတွေမလုပ်ဖို့ကိုလည်းအစိုးရကညွှန်ကြားထားပါရယ်။အခုလုံညွှန်ကြားချက်တွေထုတ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရရှွန်စပိုင်ဆာကတော့သူမသိသေးတဲ့အကြောင်းနဲ့ဒီကိစ္စကိုအင်ဂျီရောကစစ်စစ်မင်းမြတ်မဲ့အကြောင်းသတင်းတောက်တွေကိုပြောပါရရှင်
။ပြီးခဲ့တဲ့နိုဝင်ဘာလကလုပ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်စီရင်မတမာမှုတွေရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရတယ်။တရားဝင်မဲပေးခွင့်မရှိတဲ့ခိုးဝင်နေသူတန်းနဲ့ချီပြီးဝင်မဲပေးခဲ့လို့တနိုင်ငံလုံးထောက်ခံမဲ့အရေးအတွက်မှာဟီလာရီကလင်တန်ကအသာရခဲ့တာလို့သူယုံကြည်ထားတာကိုထပ်ပြီးအခိုင်အမာပြလိုက်တဲ့သဘောဖြစ်ပါတယ်။ဆုံးမစစ်စေးမဲ့အစီအစဉ်ကိုအင်္ဂါနေ့မနေ့က Twitter မှာ Mr. Trump ကရေးတာပါ။ရွှေပြောင်းနေထိုင်သူ3သန်းကနေ5သန်းအထိဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်း Hillary Clinton ကိုမဲပေးခဲ့ကြရဲဆိုတဲ့မခိုင်မာတဲ့အဆိုကိုအင်ဂျီရောပြောခွင့်ရ Sean Spicer ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းထပ်ပြောပါရယ်။ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်ကရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတကပြောခဲ့ပြီးနောက်တစ်ရက်မှာပဲပြောခွင့်ရ Spicer ကထပ်ပြောတာပါ။အဲဒါသူကန်ဆွဲထားတဲ့ယုံကြည်ချက်ပါပဲလို့ Spicer ကပြောပါရယ်။မဲမသမာမှုနဲ့ပတ်သက်တဲ့အထောက်အထားတစ်ခုခုကတော့သူကမပြောပါဘူး။မစ္စတာထရမ့်မှာဘာထောက်ထားရှိပါတယ်လို့သတင်းတော့တွေကဖိမိတဲ့အခါလေလာချက်တွေနဲ့သူရထားတဲ့အချက်လက်တွေပေါ်မူတည်ပြီးသမ္မတထရမ့်ကကနဒါအားဖြင့်အဲ့ဒီလိုယုံကြည်တာပါလို့ပြောခွင့်ရစပိုက်ဆာကပြောပါတယ်။ဒါပေမဲ့လည်းလူမာလာရှိရဲ့ရွေးကောက်ပွဲကိုဆန်းစစ်လေလာသူတွေကတော့မဲမသမာမှုရှိတယ်ဆိုတဲ့အထောက်အထားမျိုးလုံးဝမရှိသလောက်ဖြစ်ပြီးမစ္စတာထရမ့်ပြောနေသလောက်ပမာဏနဲ့မသမာမှုမရှိဘူးဆိုတာကတော့သိကြတယ်လို့ပြောကြပါတယ်။
အတိပ္ပယ်မဲ့ပြီးအနိုင်မရနိုင်တဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲလို့တာလီဘန်တွေကဖြစ်တင်ပြောဆိုတဲ့စစ်ပွဲကိုအဆုံးသတ်ရေးကူညီလှုပ်ဆောင်မှုအိတ်ဖွင့်ပေးစာလို့ဆိုတဲ့စာထဲမှာတာလီဘန်တွေကသမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုထားပါတယ်။တာလီဘန်ပြောခွင့်ရစာဘီဟူလာမူဂျာဟစ်ရေးထားတဲ့စာမိတ်တူကိုဒီကနေ့သတင်းတောက်တွေကိုပေးတာပါ။ဒီပေါ်ထရမ့်အစိုးရဘက်ကတုံ့ပြန်ပြောဆိုတာတော့ချက်ချင်းထွက်မလာသေးပါဘူး။ လွန်ခဲ့တဲ့15နှစ်ကအာဖဂန်စစ်ပွဲစတင်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကိုဒီစားထဲမှာအပြစ်တင်ထားပါတယ်။ဒါအပြင်နိုင်ငံမှာပြပကျူးကျော်တဲ့တပ်တွေရှိနေတာဟာနှစ်ဖက်စလုံးကလူတွေနဲ့ရုပ်ဝတ္ထုပစ္စည်းတွေပျက်စီးဆုံးရှုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ပြောထားပါတယ်။ဒီချက်တွေပေါ်မှာအခြေခံပြီးတင်စင်တက်ရဲ့ကျူးကျော်သိမ့်ပိုက်မှုစစ်ပွဲကိုထိန်းချုပ်ဖို့မိမိတို့ရဲ့အကြောင်းကြားစာကိုပေးပို့ပါတယ်လို့တာလီဘန်ပြောခွင့်ရမူချာဟစ်ကရေးထားတာပါ။ဒါအပြင်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်ကနေရုတ်သိမ်းသွားတဲ့အထိတာလီဘန်တွေအနေနဲ့တိုက်ခိုက်တာကိုရပ်ပြစ်မှာမဟုတ်ဘူးဆိုတာကိုလည်းထပ်ပြောထားပါတယ်ရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဦးညဘက်သတင်းလေးကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်2016ခုနှစ်တွင်ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း196ခုရဲ့အကျင့်ပြည့်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာတက်မှတ်ခံရပါတယ်မြန်မာနိုင်ငံရဲ့ရမှတ်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှိရင်6မှတ်ပိုများလာတာပါမြန်မာနိုင်ငံရဲ့အကျင့်ပြည့်ချစားမှုအခြေအနေဟာ2012ခုနှစ်ကနေဆိုရင်9နှစ်ဆက်တိုက်တိုးတက်လာတဲ့သဘောဖြစ်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့ Transparency International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာပါအကျင့်ပြည့်ချစားမှုအများဆုံးနိုင်ငံကိုရမှတ်3ညတက်မှတ်ပြီးအနည်းဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့တက်မှတ်တာပါမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ9နိုင်ငံရှိပြီးဂွာတီမာလာ၊ကီယာဂစ်စတန်၊လက်ဘနွန်၊နိုင်ဂျီးရီးယားနဲ့ပါပူဝါနယူဂီနီနိုင်ငံတွေဖြစ်ပါတယ်2016ခုနှစ်မတ်လမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအရသာအများစုပါတဲ့အစိုးရကိုဖွဲ့စည်းခဲ့ပြီးတဲ့နောက်အပြောင်းအလဲအတွက်မျှော်လင့်ချက်အများပြားရှိလာတယ်လို့အစိုးရကစာမှာပြောထားပါတယ်အကျင့်ပြည့်ချစားမှုရှော့ချရေးလုပ်ငန်းစဉ်တစ်ခုကိုအစိုးရကချမှတ်ခဲ့တာဟာခြေလန်းကောင်းတစ်ခုဖြစ်တယ်လို့စင်ကာစာမှာဖော်ပြပါရယ်တိုးတက်မှုတွေရနေပေမဲ့လည်းလုံဆောင်စရာအများပြားရှိနေသေးတာကြောင့်ညွန်ကိန်းရမှတ်28မှတ်ပဲရသေးတာဖြစ်တယ်လို့ Transparency International အဖွဲ့ရဲ့စင်ကာစာမှာဖော်ပြထားပါရယ်အကျင့်ပြည့်ချစားမှုအနည်းဆုံးနိုင်ငံတစ်ခုကဒိန်းမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးအဲဒီနောက်မှာတော့ Finland, Sweden, Switzerland, Norway, Singapore, Netherlands, Canada နဲ့ Germany နိုင်ငံတွေလိုက်ပါရယ်2016ခုနှစ်တွင်အကျင့်ပြည့်ချစားမှုအခြေအနေမှာတိုးတက်လာတဲ့နိုင်ငံအကြီးအတွက်ထက်ပိုဆိုးသွားတဲ့နိုင်ငံအကြီးအတွက်ကပိုများတယ်လို့အစိုးရကစားမှာဖော်ပြထားပါတယ်
။အာရှဒေသအတွင်းအမေရိကန်ရဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုလျှော့ချမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အရင်ကပြောခဲ့တာကိုတမန်ရိုးချတောင်ကိုရီးယားကွန်ဆာဗေးတစ်တွေကထောက်ပြပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ချင်းချမှုတွေတိုးလာတာကိုခုခံကာကွယ်နိုင်ဖို့အတွက်ကိုယ်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ပြင်ဆင်ရမယ်လို့ပြောဆိုလာကြပါတယ်။နျူကလ িয়ার လက်နက်တွေနေချင်းညချင်းလှုပ်သွားဖို့မဟုတ်ပေမဲ့လှုပ်တင်တဲ့အခြေအနေတွေဖြစ်လာတဲ့အခါနျူကလ িয়ার လက်နက်တွေပိုင်ဆိုင်အောင်လှုပ်သွားတင်တယ်လို့ပညာရှင်တချို့ကပြောပါရယ်။ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်နဲ့သူ့ရဲ့လုံခြုံရေးအကြံပေးတွေကအမေရိကန်အစိုးရအနေနဲ့ဒေသရင်းစီးမဟာမိတ်တွေနဲ့ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိသွားမယ်ဆိုတာနဲ့မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေဆွန့်လွတ်တဲ့အထိဖိအားဆက်ပေးသွားမယ်အကြောင်းတောင်ကိုရီးယားနဲ့ဂျပန်အစိုးရအရာရှိတွေကိုအာမခံပြောထားတာရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ဟာဆိုရင်လည်းရှေ့သတင်းပတ်ကြရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားလိုက်မယ်လို့မျှော်လင့်ရပြီးတော့အာရှဒေသအတွင်းအမေရိကန်ရဲ့အထူးမဟာမိတ်တွေရဲ့အရေးပါမှုကိုအလေးနဲ့ထားဖော်ပြနိုင်ပွဲရှိပါတယ်။ဒါပေမဲ့တောင်ကိုရီးယားနျူကလ িয়ার အရေးထောက်ခံပြောဆိုနေသူတွေကတော့အာရှဒေသနဲ့ပတ်သက်တဲ့ Trump ရဲ့ဝေဖန်မှုတွေကိုထောက်ပြပြီးနျူကလ িয়ার ပိုင်ဆိုင်နိုင်ရေးကိုပဲရှေ့ဆက်ပြောဆိုလာနိုင်ပွဲရှိပါတယ်ရှင်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကဟော်တယ်တလုံးကိုဒီကနေ့စစ်သွေးကြော်တွေတိုက်ခိုက်တာကြောင့်လူ20ထဲမှနေသေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဆိုမာလီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါယာဟော်တယ်ပြင်ပမှာဒီကနေ့မနေ့ဒေသစံတော်ချင်း9နာရီမထိုးခင်လေးကထရက်ကားတစ်စင်းနဲ့ကြီးမားတဲ့ဖောက်ခွဲမှုကိုလုပ်ခဲ့တာလို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။အဲဒီနောက်ပျက်စီးသွားတဲ့ဟော်တယ်တွေကိုတနသမားတွေအတင်းဝင်ပြီးအဲဒီတွေကိုပစ်ခတ်ပြီးတော့လုံခြုံရေးတွေနဲ့အပြန်အလှန်ပစ်ခတ်ကြတာပါ။ဟိုတယ်ရီနဲ့မြို့တော်ကအဓိကနေရာတွေကိုအလားတူတိုက်ခိုက်မှုမျိုးတွေအရင်ကလုပ်ခဲ့မှုတွေအယ်ရှာဘပ်အစ္စလာမ်စစ်သွေးကြောအဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အဖွဲ့ရဲ့ဝက်ဘ်ဆိုက်မှာပြောထားပါတယ်။တည်ဆုံးသူတွေထဲမှာအယသား12ဦးထောက်လွှမ်းရေးတပ်ဖွဲ့ဝင်2ဦးရဲတပ်ဖွဲ့ဝင်2ဦးထရက်ကားကိုဖောက်ခွဲသူနဲ့တနသမား4ဦးပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမဖောက်ခွဲမှုဖြစ်ပြီးမိနစ်40လောက်အကြာမှာဟိုတယ်နားမှာနောက်ထပ်ဖောက်ခွဲမှုတစ်ခုထပ်ဖြစ်တာပါ။စစ်သွေးကြောတွေကိုဟိုတယ်ကိုမောင်းပို့ခဲ့တဲ့ကားကိုအဝေးထင်းစနစ်နဲ့ဖောက်ခွဲလိုက်ပုံရတယ်လို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်ဒုတိယဖောက်ခွဲမှုကြောင့်ဒဏ်ရာရသူတွေထဲမှာသတင်းတောက်9ယောက်ထက်မနည်းပါတယ်လို့ဆိုမာလီသတင်းတောက်များတမကရဲ့အတွင်းမှုချုပ်ဘူဝမက်အီဘရာဟင်မိုဝါလီမူးကပြောပါတယ်
ရ ရဥရယာတီပြောင်းလဲမှုကအမေရိကန်နဲ့ကမ္ဘာကံယူရန်တွေအပေါ်ဘယ်လိုတက်ရောက်နိုင်လဲဆိုတဲ့ကြေပြန့်ပြီးအသေးစိတ်ပါတဲ့အစဉ်ကန်စားတစ်ခုကိုအမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာဌာန NOAA နူဝါကထုတ်ပြန်လိုက်ပါတယ်။ပင်လယ်ရေမြစ်နယ်ပြင်မြင့်တက်လာနိုင်တယ်လို့ခန့်မှန်းထားတဲ့ဖြစ်နိုင်ခြေအခြေအနေ6ခုကိုအစဉ်ကန်စားထဲမှာဖော်ပြထားပါတယ်။အနိုင်ကနေအစိုးဆုံးအထိခမန်းချက်တွေပါဝင်ပြီးတော့အစိုးဆုံးအခြေအနေဖြစ်လာရင်ပင်လယ်ရေမြစ်နယ်တွေဟာ2100ပြည့်နှစ်မှာ 1.5 မီတာနီးပါးမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။အကျိုးဆက်တွေအနေနဲ့ကတော့ဒီမုန်တိုင်းတိုက်တာတွေပိုများလာတာပင်လယ်ဒီလိုင်းတွေပိုကြီးပြီးတော့ပိုအားကောင်းလာတာကိုကြုံရမှာပါ။ပင်လယ်ရေမြစ်နယ်ပြင်ဟာအနိုင်အနေထားနဲ့အ ਨੇ ဆုံးအဆင့်တက်တယ်ဆိုရင်တော့မှကုန်းလင်းပိုင်းဒေသတွေမှာအနေရရှိပြီးထိခိုက်ပျက်စီးနိုင်တဲ့ရေကြီးမှုဟာ20-25ရာခိုင်နှုန်းတက်လာနိုင်တယ်လို့နိုဝါဌာနကပြောပါရယ်ရှင်
။2019ခုနှစ်အော်စကာရုပ်ရှင်ထူးခြားဆုအတွက်ရထားခံရတဲ့စီးရင်တွေထွက်လာတာမှာဂီတနောက်ခံရုပ်ရှင်ဇာတ်ကားမျိုးစားဖြစ်တဲ့ La La Land ကစုစုပေါင်းစုအမျိုးအစား14ခုအတွက်ရထားခံရပါတယ်။အဲ့ဒီအထက်မှာအကောင်းဆုံးဇာတ်ကားဆုဒါရိုက်တာဆုမင်းသားနဲ့မင်းသမီးဆုတွေလည်းပါပြီး1998ခုနှစ်ကစုအများဆုံးရထားခံခဲ့ရဘူးတဲ့ Titan နဲ့ရုပ်ရှင်ဇာတ်ကားနဲ့အရေးအတွက်အတူတူရထားခံရတာပါ Moonlight ဇာတ်ကားကလည်းအကောင်းဆုံးဇာတ်ကားစုအကောင်းဆုံးအမျိုးသားနဲ့အမျိုးသမီးဇာတ်ပိုစုနဲ့ Writer စုတွေအပါအဝင်စုအမျိုးအစား၈ခုအတွက်ရထားခံရပြီးဒုတိယလိုက်ပါတယ်အကောင်းဆုံးဇာတ်ကားစုဖြစ်ရထားခံရတဲ့နောက်ထပ်ရုပ်ရှင်တွေကတော့ Arrival, Fences, Hacksaw Ridge, Hell or High Water, Hidden Figures, Lion နဲ့ Manchester by the Sea ဇာတ်ကားတွေဖြစ်ပါတယ်အကောင်းဆုံးဇာတ်ကားစုရဖို့တည်ပြနေတာကတော့လာလာလန်းဇာတ်ကားပါအကောင်းဆုံးမင်းသားစုအဖြစ်တည်ပြနေသူ2ဦးက Francis ဇာတ်ကားက Denzel Washington နဲ့ Manchester by the Sea ဇာတ်ကားက KC Affleck တို့ပါအကောင်းဆုံးမင်းသမီးစုအဖြစ်တည်ပြနေသူတွေက Levin ဇာတ်ကားကမင်းသမီး Ruth Negar နဲ့အမေရိကန်သမ္မတဟောင်း John F. Kennedy ရဲ့ဇနီးဖြစ်သူ Jacqueline Kennedy အကြောင်းရိုက်ထားတဲ့ Jackie ဇာတ်ကားကမင်းသမီး Natalie Portman တို့ဖြစ်ပါတယ်သူတို့နဲ့အပြိုင်ရထားခံရတဲ့အထက်မှာလာလာလန်ဇာတ်ကားက Emma Stone နဲ့ Florence Foster Jenkins ဇာတ်ကားက Oscar 3ဆုရှင်မင်းသမီးကြီး Meryl Streep တို့ပါဝင်ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့နှစ်ဇန်နဝါရီလမှာနျူကလ িয়ার ဆန်သက်ပြီးတဲ့နောက်ကုလသမဂ္ဂလူညွေးရေးကောင်စီကထပ်မံခဲ့တဲ့တန်ခတ်အရေးယူမှုရဲ့တည်ရောက်မှုတွေကိုမြောက်ကိုရီးယားနိုင်ငံပိုင်လေကြောင်းလိုင်းထိခိုက်ခံစားနေရပါတယ်။မြောက်ကိုရီးယားရဲ့စီးပွားပြည်လေယာဉ်တွေအားလုံးကိုပိတ်ပင်ကန့်သတ်တဲ့နိုင်ငံတွေနောက်ထပ်ပူပူတိုးလာနေတာပါ။လူညွေးကောင်စီဆုံးဖြတ်ချက်အမှတ် 2293 အတိုင်းမလေးရှားကမြောက်ကိုရီးယားလေယာဉ်တွေကိုပိတ်ပင်ထားသလိုကူဝိတ်နိုင်ငံကလည်းမြောက်ကိုရီးယားလေယာဉ်တွေဆင်းခွင့်မပေးတဲ့အကြောင်းအော်တိုဘာလမှာ VOA ကိုအီးမေးလ်ပို့ပြီးပြောခဲ့ပါဗျာခင်ဗျာ
ကိုကျော်ကျော်တင်တဲ့မက်ခင်ပြထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကတဆင့်မြန်မာနိုင်ငံကိုအကူအညီပေးမဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်ဖိရိပခဖြစ်နေတဲ့ပြည်내၃ခုကဒေသခံပြည်သူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကတဆင့်အမေရိကန်ပြည်အောင်စုကနေ$5,000,000အကူအညီတွေပေးသွားဖို့ရှိနေပါတယ်။တိုက်ပွဲတွေရှေ့ကျနေတဲ့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်းတွေအတွက်အကူအညီလိုအပ်ချက်တွေကြီးမားလာချိန်မှာအခုလိုအမေရိကန်ပြည်အောင်စုကနေအကူအညီတွေထပ်တိုးပေးမယ်ဆိုပြီးထုတ်ပြန်လာတာပါ။လက်တွေ့ချင်းနေရ WFP ရောဒုက္ခသည်တွေကိုတိုက်ရိုက်အကူအညီပေးနိုင်ပါမလားဆိုတဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကဆက်တွေ့မြင်းမြန်သတင်းပေးပို့ထားပါရှင
်စစ်တပ်နဲ့တန်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပြီးခဲ့တဲ့နှစ်ထဲပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တို့ကဒေသခံပြည်သူတွေဒုက္ခသည်တွေအတွက်အထောက်အပံ့တွေကူညီဆောင်ရွက်တော့ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဖြစ်တဲ့ USAID ကနေကမ္ဘာစားနပ်ရိက္ခအဖွဲ့ကိုအမေရိကန်ဒေါ်လာ5,000,000ထပ်ပြီးတော့တိုးမြှင့်ပေးရတော့မှာဖြစ်ပါတယ
် The United States Agency for International Development Office of Food for Peace approved a new contribution of $5,000,000 to the United Nations World Food Program.
American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ကမြန်မာပြည်တွင်းမကြာသေးမီကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနဲ့လက်ရှိအချိန်ထိဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါဒေသတွေကဒေသခံပြည်သူတွေကိုထောက်ပံ့ကူညီဖို့အတွက်ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP အဖွဲ့ကို American ဒေါ်လာ5,000,000ထပ်မံပေးအပ်သွားဖို့သဘောတူလိုက်ပါတယ်။ဒီအကူအညီတွေဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကလူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့ဒေသခံပြည်သူ300,000ကျော်အတွက်အသက်ငယ်စားနပ်ရိက္ခအကူအညီတွေထောက်ပံ့ကူညီသွားမှာဖြစ်တယ်လို့ရခိုင်မျိုးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုသွားတာပါကုလသမဂ္ဂအဖွဲ့ CIRI ရဲ့အဆိုအရမြန်မာနိုင်ငံမှာလူပေါင်း400,000နီးပါးဟာအစားအသောက်နဲ့အသက်မွေးဝမ်းကြောင်းအကူအညီတွေလိုအပ်နေပါတယ်လက်ရှိအချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေပိုမိုတိုးပွားလာတယ်လို့အကူအညီထောက်ပံ့တွေလည်းလုံလောက်မှုရှိဘူးလို့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးကွမ်းရှောင်းအောင်ကပြောပါတယ်
အခု
အနေအထားအရာဆိုရင်တော့လုံလောက်တယ်လို့ပြောဖို့တော့တော်တော်ခက်တာပေါ့နော်။ဘာကြောင့်ဆိုရင်လက်ရှိကချင်နဲ့ရှမ်းမြောက်မှာဖြစ်ပြနေတဲ့ပြိပခါကကာလတကူးရောက်လာတဲ့အချိန်မှာနိုင်ငံတကာရဲ့အကူအညီပေးမှုတွေဟာတဖြည်းဖြည်းလျော့ချလာတဲ့အနေအထားမှရှိတယ်။ဒီ IDP တွေအတွက်ဆိုရင်လည်းပိုတိတာတာပေါ့နော်။သူတို့ပုံမှန်ဘဝမှာတောင်းမှတော်တော်ယုံကံပြင်းမှနေခဲ့ရတာပေါ့နော်။မနစ်တုံးကအနေအထားဆိုရင်လည်းတော်တော်ယုံကံနဲ့အခုလိုထက်ဆင့်တိုက်ပွဲတွေဖြစ်ပြီးမှဆိုးဝါးလာတဲ့အနေအထားမျိုးမှဆိုတော့ပိုပြင်းမှခက်ခဲလာတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။သူပြစ်လက်ရှိဖြစ်ပွားနေတဲ့ပြိပခဒေတာမှဆိုရင်ရန်ပုံငွေတိုးပြင်းမှရောက်လာတဲ့အနေအထားမျိုးကတော်တော်လေးနေရဲ့ကျွန်တော်တို့ကငကိုရှိနေတဲ့ဘတ်ဂျက်ပေါ်တော့အဲ့ဒါတွေကိုချူချန်ထရီတာပြမသုံးဆွဲနေရတဲ့အနေအထားမျိုးမှာတော့ရှိတာဖြစ်ပါတယ်
။ကချင်လက်နက်ကန်တပ်ဖွဲ့ KIO ထင်းကျုံနေမြေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအကူအညီတွေရောက်ဖို့အတော်လေးခက်ရင်တယ်လို့ဒေသခံတွေကပြောဆိုကြတယ်လို့ရခိုင်ပြည်နယ်ဘက်မှာဆိုရင်လည်းပြိပခဖြစ်ပြီးတဲ့နောက်ပိုင်းချက်ချင်းဆိုသလိုအကူအညီတွေထောက်ပံ့သွားဖို့အစိုးရကခွင့်မပြုခဲ့ပါဘူး။ကချင်နဲ့ရှမ်းပြည်နယ်တွေမှာကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အကူအညီထောက်ပံ့ပေးနေတဲ့အခြေအနေနဲ့ပတ်သက်လို့ဦးခွန်ရှောင်းအောင်ကအခုလိုပြောပါတယ်။
အထူးဖြစ်တော့ WFP ပံပိုးပေးတဲ့ IDP camp အများစုတော့မြန်မာအစိုးရထိန်းချုပ်တဲ့ area တဝိုက်မှာရှိတဲ့ IDP camp တို့သူကစာနာရိက္ခာပံပိုးနေတာဖြစ်ပါတယ်။တစ်ဖက်မှာကြတော့မနစ်တုံးကနေစပြမတီစာနာရိက္ခာကြတော့ဘယ်လိုအနေထားမျိုးရောက်သွားသလဲဆိုရင်လူသူဦးကိုဟိုမြန်မာကျပ်ငွေပေါ့နော်စလကို6,000နှုန်းထားနဲ့ပေးတဲ့အနေထားမျိုးရောက်တော့အဲ့ဒီဟာကIDP မိသားစုတော်တော်များများအတွေ့တလကိုလူသူပတ်ဆံ6,000နဲ့ရိတ်ခါဖို့လုံးဖို့ဆိုတာတော်တော်လေးခက်ခဲစက်တေးစေတဲ့အနေအထားမျိုးရောက်နေတာပေါ့နော်
တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းမြောက်ဒေသတွေမှာအစားအသောက်အကူအညီတွေအပြင်နေရထိုင်ရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေအတွက်လည်းလိုအပ်မှုရှိတယ်လို့ဦးကွမ်းရှောင်းအောင်ကပြောပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့အဲ့ဒီဒေသတွေမှာဒုက္ခသည်ပေါင်း300,000ကျော်ရှိနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်သူတောင်းနေချီရှိနေပြီလို့ကုလသမဂ္ဂအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
ကုထအောင်တင်ပြပို့ထားတာပါအခုတစ်ခါမှာတော့ငင်းချင်းကော်မရှင်ကဦးအောင်ကြည်နဲ့တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးပါမယ်ပြည်တွင်းငင်းချင်းရဲ့အတွက်အကြက်တဲတချို့ရင်ဆိုင်ရတယ်ဆိုပေမဲ့လည်းမြန်မာအစိုးရရဲ့27ရာစုပြည်လုံးညီလာခံကမျှော်လင့်နိုင်မယ့်အခြေအနေအခွင့်အလမ်းကောင်းတွေရှိနေစေဖြစ်တယ်ဆိုတဲ့အကြောင်းကိုငင်းချင်းရင်ကော်မရှင်ကြံပေးဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကပြောဆိုထားပါတယ်။ဦးအောင်ကြည်ကို VOA မြန်မာပိုင်းစီစဉ်ကဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်
။အခုဆိုလို့ရှိရင်ရှမ်းမြောက်ပိုင်းမှာဖြစ်နေတဲ့ဒီသူတို့ရဲ့ဒီ Northern Alliance လို့ခေါ်တဲ့ဒီမြောက်ပိုင်းကလက်နက်ကိုင်၄ဘွဲ့ပေါ့လေ။အဲ့လက်နက်ကိုင်၄ဘွဲ့ဒီတိုက်ပွဲတွေကလည်းအချိန်မတည်သေးဘူး။ဒါအပြင်ကချင်ပြည်နယ်မှာလည်းထပ်ပြီးတိုက်ပွဲတွေထပ်ဖြစ်နေပါတယ်။အဲ့တော့တပ်မတော်ရဲ့သဘောထားပေါ့နိ။ဟိုဘယ်လိုများစမ်းစစ်လို့ရလဲမသိဘူးရှင်။ဒီတိုင်းရင်းသားတွေဘက်ကပဲတရားလွန်နေသလား။ဒါမှမဟုတ်လို့ရှင်တပ်မတော်ကပဲစစ်မတိုက်ရရင်မနေနိုင်လို့တိုက်နေတာလားဆိုပြီးတော့မိကုန်းတွေထုတ်နေကြတာပေါ့နော်။အဲ့တော့ဒီငင်းညာရေးဖြစ်စဉ်မှာအကြံပေးဖို့ပုံကိုတယောက်အနေနဲ့ဒီအခြေအနေလေးကိုများဘယ်လိုသုံးသပ်လို့ရပါလဲရှင်။
ကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်ဆိုတာကျတော့မဟာဗျူဟာစဉ်းစားတာဖြစ်တယ်။မဟာဗျူဟာစဉ်းစားတာဖြစ်တော့ရေရှည်အကျိုးကိုကျွန်တော်တို့ကကြည့်တယ်။အားလုံးနဲ့သက်ဆိုင်တဲ့အကျိုးကျေးဇူးကိုကြည့်တာပေါ့။နေရာလေးတစ်ခုကိုကျွန်တော်တို့ကကြည့်တာမဟုတ်ဘူး။အဲ့တော့အဲ့လိုအနေထားမှာတော့တစ်ဖက်နဲ့တစ်ဖက်ကတော့အယူဆလေးတွေနည်းနည်း꽌ပြချနာတာပါပဲ။ဒါကလွယ်လို့ငင်းညာရေးကိုမလိုလားတဲ့သဘော။ဟုတ်လားငင်းညာကိုအနောက်ရှက်ပြီးတဲ့သဘောလို့တော့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ပါ။ဒေါက်ဆန်းစုကြည်အနေနဲ့ကတော့အနေနဲ့ပေါ်လေဒီတက်မတော်ဘိုင်းကိုပေါ့နော်ဒီကာဝေးဦးစီးချုပ်တို့ဘိုင်းကိုဒီလိုမျိုးစစ်ပွဲတွေရပ်သွားအောင်ဒီတိုင်းသားတွေဘက်ကိုရောပေါ့သူ့အနေနဲ့ဟိုဂျားဝင်ပြီးတော့ညှိနှိုင်းဆက်ဆက်ဖို့အလားအလာရောရှိပါလားရှင
်။ဟိုတကယ်တကယ်ကျတော့ငင်းငန်းရေးလုပ်ငန်းစဉ်ဆိုတာကဟိုအစိုးရကြီးပဲလုပ်ရတာမဟုတ်ပါဘူး။ဟိုအစိုးရအဆက်ဆက်လုပ်သွားမှာလေရခင်တော်ဦးသိန်းစိန်ဆိုတာကလည်းသူအများကြီးလုပ်ခဲ့တာပဲလေ။ဘာသာရေးဆိုကလာဆက်လုပ်တယ်။နောက်အစိုးရတွေတက်လာတယ်ဒါဆက်လုပ်ရမှာပဲ။အလားတူပဲတက်မတော်မှာလည်းဒီတိုင်းပဲဆက်လုပ်ရမှာပဲ။တိုင်းနဲ့လက်နက်ကင်အဖွဲ့စည်းတွေလည်းဒါဆက်လုပ်ကြမှာပဲ။ဘာလို့ဆိုငင်းငယ်လုပ်ငန်းတွေဆိုတော့ဟိုတင်ပေါ့ ownership ကပြည်သူပဲလေ။ပြည်သူတွေပိုင်ဆိုင်တာဒီငင်းငယ်ဟိုတိဆောက်တယ်ဆိုတော့ပြည်သူတွေကတိဆောက်တာဖြစ်ပါတယ်။အဲ့တော့ပြည်သူတွေရဲ့အားပေါ်မှာတည်ပါလေ။ပြည်သူတွေရဲ့လူလားချက်ပေါ်မှာတည်ပါလေ။ပြည်သူရဲ့လူလားချက်ရှိတယ်ပြည်သူက down ဆိုတယ်ဆိုလို့ရှိရင်တော့ဟိုအဲ့တောင်းဆိုချက်အတိုင်းပေါ့နော်ဆက်လုပ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ပါဒီ27ရာစုပြည်လုံးညီလာခံဟိုကျင့်ပါတော့မှာပေါ့နော်အဲ့တော့အဲ့ဒီ27ရာစုပြည်လုံးညီလာခံရဲ့ outcome ပေါ့ဒီဖြစ်လာမဲ့ဒီ result ပေါ့အဖြေရလက်ကဟိုဘယ်လိုများခံမှန်းလို့ရပါလဲရှင
်မျော်လင့်နိုင်ပါတယ်ဟိုကျွန်တော်တို့ကအကြက်တဲဆိုတဲ့ဥစ္စာကျွန်တော်တို့
ဟိုနစ်ဆင်လည်းပြောသွားတာပဲလေကျွန်တော်တို့အားလုံးလည်းသိပြီးသားပါပဲအကြက်တဲဆိုတာတစ်ဖက်ကချင်းကြောက်မှုဖြစ်တယ်လို့တစ်ဖက်ကလည်းအခွင့်အလမ်းဖြစ်ပါတယ်အဲ့တော့အခုချိန်မှာကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်ဟာအကြက်တဲဆုံတစ်ခုနဲ့တွေ့နေရတယ်လို့ပြောတော့လဲပဲကျွန်တော်တို့ရရှိနိုင်တဲ့အခွင့်အရေးမဆုံးရှုံးသေးပါဘူးကျွန်တော်တို့အများကြီးမျှော်လင့်နိုင်ပါတယ်အ ਨੇ ဆုံးတော့ဖြစ်ရင်ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံတွေကတိုင်းရင်းသားကောင်းဆောင်ကြီးတွေပြောသွားရတဲ့ဥစ္စာတွေရှိတယ်လေအဲ့ဒီမှာကျွန်တော်တို့အားလုံးပေါင်းစာဆောင်92ဆောင်းလောက်ရှိတာပေါ့အဲ့ဒါတွေကိုပြန်ပြီးတော့စဉ်းစားလေ့လာသုံးသပ်လိုက်မယ်ဆိုရင်သဘောထားတူညီတဲ့အချက်အလွန်အရေးကြီးတဲ့အချက်တွေကိုတို့သဘောထားတူထားကြတာအဲ့ဒီမိန်ကွန်းတွေတည်းမှာသတိထားမိပါလိမ့်မယ်ရှိပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကအခုအမျိုးသားအဆင့်ဟိုအစည်းအဝေးတွေလုပ်နေကြပြီလေအမျိုးသားအဆင့်အစည်းအဝေးတွေရဲ့ outcome ကတော့တော်တော်လေးကောင်းပါတယ်ဟိုတို့ဆွေးနွေးရတာလေးပြောတော့ဟိုအပြူသဘောတော်တော်လေးဆန်ပါတယ်နောက်မျိုးသားဆန်စီဝေးဆိုတာတကယ်ကြတော့ဟိုအောက်ခြေကတက်လာတဲ့ဟိုသတင်းချက်လက်တွေပေါ့နော်ကနဦးကျွန်တော်ဖတ်ကြည့်တော့ NCA မှာဒီမျိုးသားဆန်စီနေဝဲတွေနဲ့ဒီထိပ်ပိုင်းဆွနေဝဲတွေနဲ့ချိတ်ထားတာတွေ့တော့ကျွန်တော်စိတ်ထဲမှာနည်းနည်းစိတ်ပူမိတယ်အော်ဒါ track 2နဲ့ track 1နဲ့များသွားပြီးတော့ဟို line ပူနေပြီလားအဲဒါဆိုရင်တိတ်ခက်ခဲတော့မှာပဲလို့ကျွန်တော်ထင်ခဲ့တယ်ဒါပေမဲ့တကယ်ကြတော့မဟုတ်ဘူးအခုအောက်ခြေတက်လာတဲ့ဥစ္စာလေးတွေကလည်းတော်တော်လေးဟိုကျွန်တော်တို့ဟိုအပြူသဘောဆောင်ပြီးတော့မှာဒီ track 1မှာအလုံးလုံးလို့လွယ်ကူအောင်လုပ်ပေးထားတယ်ပူပြီးတော့ဟိုအားကောင်းတယ်ခိုင်ပါတယ်လို့ကျွန်တော်ကဟိုပြော
ငင်းငိုင်းကော်မရှင်ကဦးအောင်ကြည်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အခုဒီခါမှာတော့မြန်မာနိုင်ငံရဲ့2016ခုနှစ်အတွင်းမှာအကျင့်ပျက်ချစားမှုနှုန်းအနည်းငယ်ကျသွားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဂျာမနီနိုင်ငံအခြေစိုက် Transparency International အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်အတွင်းအကျင့်ပျက်ချစားမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုအရင်နှစ်ကတည်းကဆိုင်6မှတ်ပိုးပြီးအဆင့်တိုးသတ်မှတ်ပေးထားပါတယ်။NLD ဦးဆောင်တဲ့ဆွေရတဲ့လက်ထက်မြန်မာနိုင်ငံမှာအကျင့်ပျက်ချစားမှုကြားဆင်းမှုတွေဘယ်လောက်ထိကြားဆင်းလာပြီလဲအကျင့်ပျက်ချစားမှုတွေရောနှဲအောင်အဆိုရဘက်ကဘာတွေလှုပ်ဆောင်နေတာရှိပါသလဲအဲ့ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ American ဖြူထွေးကဆက်ပြောပြပေးပါလိမ့်မယ
်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံပေါင်း186နိုင်ငံရဲ့2016ခုနှစ်အတွင်းအကျင့်ပျက်ချစားမှုအခြေအနေတွေနဲ့ပတ်သက်လို့ဂျာမနီနိုင်ငံဘာလင်မြို့အခြေစိုက် Transparency International အဖွဲ့ကဒီကနေ့အစီအစဉ်စာထုတ်ပြန်ရမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်အဆင့်တိုးသတ်မှတ်ပေးထားတာပါမြန်မာနိုင်ငံကိုရမှန်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်တော့136အဆင့်မှာသတ်မှတ်ထားပါတယ်ဒါဟာအရင်နှစ်ကထက်6မှတ်ပိုပြီးတော့တိုးလာခဲ့တာဖြစ်ပြီးတော့အကျင့်ပျက်ချစားမှုအခြေအနေမဆိုတလောက်ရော့ပေါ်သွားတဲ့သဘောကိုဖော်ပြတာပါဒီအစီအစဉ်စာထဲမှာဖော်ပြထားသလိုလက်တွေ့အပြင်မှာရောအကျင့်ပျက်ချစားမှုတွေတကယ်ပဲကျဆင်းသွားတယ်လို့ပြောနိုင်ပါပြီလားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းရေးမှူးဦးမေခင်ကတော့အခုလိုပြောပါတယ
်။ဒီကကြဆင်းသွားတယ်လို့ပြောလို့တော့မရသေးဘူးကြ။ဒါပေမဲ့ပြောင်းလဲတွေရောအနည်းငယ်ရှိလာလာတော့မှမှာလေ။ဆိုတော့နော်တချို့နေရာတွေမှာအကောက်ခလုံးနေရာမျိုးမှာအလိုလျောက် electronic စနစ်နဲ့အကောက်ကိုရှင်းလဲလာတာမျိုးကြောင့်ကြည့်ကြရတာနေပြီးတော့ကြဆင်းသွားမျိုးနော်။နောက်ပြီးတော့အရင်ကပုံစံမျိုးလည်းတချို့နေရာဒီမှာသူအရင်လောက်မလုပ်ရဲကြတာဒီသူမလုပ်ချင်ကြတာဒီလည်းရှိတယ်ရှိတော့ပြောင်းလဲတာရှိနေတာလည်းမှန်တယ
်အချစ်ပြချစားမှုတွေရော့ကြအောင် NLD အစိုးရဘက်ကဘာတွေလှုပ်ဆောင်နေတာရှိပါလဲအပြောင်းလဲဖြစ်ဖို့ဘယ်လိုစိန်ခေါ်မှုတွေရောရှိနေပါလဲ
ဟိုနံပါတ်1ကတော့ခေါင်းကမိုးလို့ပြောကြတာပေါ့နော်နောက်ပြီးတော့ဒါအရင်အစိုးရဘက်လည်းစလုပ်ခဲ့တယ်သူလည်းလှုပ်လာတာရှိဆက်လုပ်နေတာရှိတယ်ဒါပေမဲ့ဘယ်တော့လောက်အောင်ရှိဖို့လဲမရသေးဘူးကျေကွဆောင်းအောင်မယ်ဒီတဲ့ပုံလေးမျိုးဒီတဲ့လလလပြောနိုင်မှုအဲတော့ချုပ်ပြောလို့ရှိရင်အများအားပေါ့နော်ဆွေနဲ့နေပါဝင်ပြည်သူအားလုံးရဲ့အားနဲ့ကြောက်ရနိုင်မှုကလိုတယ်နောက်တစ်ခါကအဲ့ဒီလိုဟာမျိုးအတွက်လိုအပ်တဲ့တာဝန်ကျင်အခင်းကျင်းကလည်းလိုတယ
်အဲ့ဒီအစိုးရတဲ့တက်လာခြင်းကစလို့အချစ်ပြတ်ချစားမှုတွေရော့ကြအောင်မူဝါဒချမှတ်လှုပ်ဆောင်နေတာထင်ရှားတယ်လို့တိုးတက်လာတဲ့အခြေအနေတွေကိုမြင်ရတာရှိတယ်လို့စီးပွားရေးပညာရှင်တဦးဖြစ်တဲ့ခင်မောင်ညိုဘောကပေရာကလည်းသုံးသပ်ပါတယ်
။စူးစမ်းတာတော့ပေါ့နော်ဒါကတော့မူဝါဒတစ်ခုအနေနဲ့ကိုဒီလက်ရှိအစိုးရတက်လာတဲ့အချိန်ကစပြီးမူဝါဒတစ်ခုအနေနဲ့တော့အကျင့်ပြချစားမှုကိုတိုက်ဖြစ်တယ်ပေါ့နော်စူးစမ်းပြီးတော့အကောင့်ထဲပေါ်လာတွေ့ရတယ်။အဲ့တော့အတိတိတာပါလေဒီအကျင့်ပြချစားမှုတွေရော့တယ်လို့ဆိုနိုင်ပါတယ်။ဥပမာပေါ့နော်ဥပမာဆိုရင်ဟိုတုန်းကဆင်လာတစ်ခုလိုဖြစ်နေပါလေမဌာနဆိုင်ရာတစ်ခုပေါ့ဟိုမလုပ်ပိုင်ခွင့်ရှိတဲ့ဌာနဆိုင်ရာတွေပါလေဆိုရင်ရိုးရိုးတန်းတန်းလုပ်လို့မရဘူးဆိုတဲ့သဘောမျိုးပေါ့လေ တခုပြီးမှလုပ်တယ်ဆိုတဲ့သဘောမျိုးပေါ့လေဒါပေမဲ့ခုအားကတော့အဲ့လိုဆင်းလာမျိုးကတော်တော်လေးကိုကျော်ပါသွားတာပေါ့နော်ဒီကတည်းကကျော်ပါသွားတယ်လို့ဆိုနိုင်ပါတယ
်ကမ္ဘာတဝန်းအချစ်ပြတ်ချစားမှုတွေနဲ့ပတ်သက်လို့အစိုးဆုံးနိုင်ငံတွေကိုရမဲ့အုံညာကနေစတ်တ်မှတ်ပြီးတော့ချစားမှုအနည်းဆုံးနိုင်ငံကိုတော့ရမဲ့တရားသတ်မှတ်တာပါဒီနေ့ Transparency International အဖွဲ့ကထုတ်ပြန်တဲ့အစဉ်ကစားထဲမှာမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ၅နိုင်ငံရှိပြီးအဲ့ဒီနိုင်ငံတွေကတော့ Guatemala, Kyrgyzstan, Lebanon, Nigeria နဲ့ Papua New Guinea နိုင်ငံတွေဖြစ်ပါတယ်။အချင်းပြတ်ချစားမှုအနည်းဆုံးနိုင်ငံနှစ်ခုကတော့ Denmark နဲ့ New Zealand နိုင်ငံတို့ဖြစ်ပြီးအချင်းပြတ်ချစားမှုအဆိုးဆုံးနိုင်ငံ၃နိုင်ငံအဖြစ်နဲ့ကတော့ Somalia, တောင်ဆူဒန်နဲ့မြောက်ကိုရီးယားနိုင်ငံတွေကို
မခင်ပြထွေးတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကိုစားပြုမဲဆက်ကြဝလာဝင်ပြိုင်မဲ့အကြောင်းကိုတင်ဆက်ပေးပါမယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့မဲဆက်ကြဝလာပြိုင်ပွဲမှာမတ်တန်ထွန်းကမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်နေပါတယ်မဲဆက်ကြဝလာပြိုင်ပွဲကျင်းပမဲ့ဇန်နဝါရီလ30ရက်နေ့မတိုင်ခင်မှာလူမှုဆက်သွယ်ရေးကွန်ရက်တွေဖုန်းတွေကတဆင့်မဲပေးသွားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာမဲဆက်ကြဝလာရွေးချယ်ရေးအဖွဲ့ဒါရိုက်တာဒေါ်ဆိုးယူဝေကပြောပါတယ်ကုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဖိလစ်ပိုင်အစားမှလုံးတဲ့အခါကျတော့ဟိုပုံပြီးတော့တက်တန်းတက်တန်းရှိရမဟုတ်ပါမှာကျတော့တို့ဟိုမြန်မာထိုင်ရတာရာဒီယိုကမှအစားအစားတော့မှအစားနေနေဟိုအစင်းကြီးရလေးရှိရပေါ့ဒီမှာကျတော့ဟိုကိုယ်ကအိမ်မှာလည်းသူ့မဝေးလို့ထင်သာတော့တက်တန်းတက်တန်းပြန်ဆောင်လာတယ
်ဟုတ်ကဲ့ဟိုအထူးသဖြင့်ဖိလစ်ပိုင်နိုင်ငံကအခုလိုမျိုးမဲအလှပြိုင်ပွဲတွေမောင်အလှပြိုင်ပွဲတွေဟိုကျင်းပတဲ့အခါမှာဖိလစ်ပိုင်နိုင်ငံကပိုးပြီးတော့ဟိုနွေ့နွေ့ထွေးထွေးကြိုဆိုကြရလို့ရှိပါတယ်ခင်ဗျာဆိုတော့ဒီအဲ့ဒီဒီဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့အခြေအနေလေးကိုသိပြရစေ
အော်ဟုတ်ကဲ့ဟိုဒီမှာတို့ကလည်းစိတ်ဝင်စားအပ်ကြတယ်ပြီးရဲ့အခါကျတော့ဟိုမနေ့ကလည်းဆက်လက်ပြီးမှမြန်မာမင်းကဟို remote ပေါ့နော်ဒီဒီနေရဲ့အခါကျတော့မြန်မာတိုင်းဝန်ဝင်နဲ့ပြည်ကြတော့ပေါ့ဒီနေ့လာကြရင်မြန်မာတိုင်းဝန်ဝင်ကလည်းဟိုရင်းနဲ့ဟိုဒီလမ်းစားပြီးမှပြည်ကြတော့ဆိုတော့အခုဟိုကအပြင်ထပ်ပါမယ်ဖိလစ်ပိုင်ပြည်သက်တွေကလည်းမြန်မာကိုရန်အားပေးတော့ဒီကောင်ငွေမှာတက်ပြန်ရတယ်ဟုတ်ပြာမအားရှိရတယ်ဆ
က်မဲဆက်ကြဝလာပြိုင်ပွဲကိုအာရှမှာကျင်းပဖို့အတွက်အရင်တော့ကကန့်လန့်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီအစီအစဉ်ကရောဘယ်လိုဖြစ်သွားလဲခင်ဗျအ
ော်2014လောက်ကတော့ကျွန်တော်မြန်မာနိုင်ငံကိုကန့်လန့်ခဲ့ပါတယ်အဲ့တုန်းကတော့အချင်းချင်းအကြောင်းကြောင့်ဟိုမလုပ်ဖြစ်ခဲ့ပါဘူးဆင်အခုချိန်ထိလည်းတို့ဟိုမြန်မာနိုင်ငံမှာလုပ်ဖို့စိတ်ဝင်စားပါတယ်ဆင်ဒီနေ့လည်းဖြတ်ပြီးတော့အဲ့အကြောင်းကိုပြောပြပါမယ်ဆင်
အခုဒီပြိုင်ပွဲလက်ရှိအနေအထားလေးကိုနည်းနည်းလောက်ပြောပြပြပြအောင်ခင်ဗျဟိုမက်တက်ထက်ထွန်းအတွက်ကောဟိုဘယ်လောက်အထိမျှော်လင့်ချက်ရှိပါလဲ
ဟုတ်ကဲ့မွေးရတော့ကျားတော့ဝင်ကြံမှာ၄မိနစ်ပဲရှိပါလေအချင်း၄မိနစ်တည်းမှာတော့မြန်မာပြန်မွေးဝင်အနေနဲ့ဒီနေ့တည်းနဲ့ကိုပြရမှာအခုဝင်ကြံလာလာနိုင်ရပါတယ်ပေါ့နော်ဒီနေ့ဆိုရင်တော့တော်တော်လေးကိုဟိုအချိန်ရောက်လာပြီးတော့ပြန်မွေးဝင်နေကြမှာစီမင်းပေါ်ပေါ်လေးရှိတာတော့စက်ပေတစ်ခုပါပဲ
ဒီမဲဆက်ကြဝလာပြိုင်ပွဲအစီအစဉ်လေးကိုနည်းနည်းပြပြပြပြအောင
်ဟုတ်ကဲ့ဟိုပါပေါ့မနေ့ကျန်ကိုတို့ကို preliminary show ပေါ့နော်အဲ့ဒါလေးလုပ်မယ်ပြီးတဲ့အခါကျတော့ national costume ပြိုင်ပွဲရှိပါမယ်ရှင်ဟိုနောက်ဆုံးပြိုင်ပွဲကတော့30ရက်နေ့ပါ30ရက်နေ့ကိုမနက်ဟို7နာရီပါရှင့်7နာရီမှပြိုင်မယ်ဒီနေ့ကတော့ဒီ contestant တွေပေါ့ပြိုင်ပွဲဝင်တွေကိုဟိုသူ national director နဲ့ပြေဖို့အတွက်အပြင်ထောက်ခွင့်ပေးပါတယ်မဲရလေးဟိုက၄မျိုးပေးလို့ရတယ်ရှင့် Twitter ရယ်နောက်ပြီးတော့ဟိုရှင့် mobile application နဲ့များတော့ body ရှင့် BODI ဆိုပြီးတော့လေအဲ့အဲ့ဟာလေးကိုဟိုကလောက်ပါမှာရှင့် Facebook ရယ် website ရယ်ပေါ့နော်အဲ့လို၄မျိုးပေးလို့ရတယ်အဲ့၄မျိုးမှာတစ်ရက်ကိုတစ်ယောက်ကို account တစ်ခုကိုဆယ်ကဟိုက၁၀ခုပေးလို့ရတယ်ရှင့်ဆယ်ချိန်ပေးလို့ရတယ်၄မျိုးလုံးကိုလည်းပေးလို့ရတယ်၄မျိုးလုံးမှာဆိုရင်တော့အချိန်၄၀ဖြစ်သွားမှာပေါ့
National ဒီ costume အတွက်ကောဘယ်ဘလို့ဝတ်စုံမျိုးဝတ်ပြီးတော့ပြိုင်မယ်လို့စီစဉ်ထားပါလဲ
အော်ဟုတ်ကဲ့ဒီနေ့ကတော့ဟိုဟိုပေါ့နော်ရုပ်သေးရှင်ရင်းထက်မှာရုပ်သေးမင်းမီလေးကနေတဲ့ပုံလေးပေါ့အဲ့လိုမျိုးလေးတင်ဆက်ဖို့စီစဉ်ထားပါတယ်အနောက်ကရှင်မပါလာမှာပေါ့
မက်ဆိုယူဝေကဒီ National Director ဆိုတော့ကောဒီမြို့ပြိုင်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လောက်တိအောင်မျှော်လင့်ထားပါလဲခင်ဗျဟ
ုတ်ကျမအနေနဲ့သူကိုယ်တိုင်နဲ့စူးစမ်းနေရလဲညီရတယ်သူစူးစမ်းမှုပေါ်မှာလဲကျမအနေနဲ့အားရရှိနေတဲ့အတွက်သူ့ကိုနောက်တစ်ဆင့်တက်ဖို့ခွင့်ပြုလေးရစေချင်တာတော့အမှန်ပါပဲအဲ့ဒီအတွက်လည်းဟိုဟိုရလဲရစေချင်ပါလဲရလဲရထိုက်တယ်လို့လည်းရှင်းပါတယ်
ကောအောင်ဆက်သွယ်မေးမြန်းထားတာပါ VOA ကနေဗိုလ်တူရဲ့ဒုတိယပိုင်းဗိုလ်တူစီစဉ်ရဲ့ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းအားကစားကဏ္ဍစာရတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောတာရှင်များရှင်2019ခုနှစ် January လ25ရက်ဗုဒ္ဓဦးတင်ကြပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည7:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ NLD အစိုးရအနေနဲ့တာဝန်ယူခြင်းကစလို့မမျှော်လင့်ထားတဲ့အခက်အခဲတွေရင်ဆိုင်ခဲ့ရပြီးတော့အဓိကအခက်အခဲဟာ2008ဖွဲ့စည်းပုံကိုမပြင်ဆင်နိုင်တာကြောင့်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ကျွန်တော်ထင်မြင်ချက်အနေနဲ့တော့အခက်အခဲတွေပိုပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေကျွန်တော်တို့မျှော်လင့်တာ
ဘဟုလုံးမှုဆောင်ဦးညာဝင်းကအခုလိုဆွေးနွေးထားတာကိုဦးကျော်စံသားရဲ့မြမရေးသုံးသက်ချက်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါ။ဒီတစ်ပတ်ရဲ့မြမမီဒီယာမြင်ကွင်းမှာတော့လူများစိတ်ဝင်စားနေတဲ့သတင်းတွေကတော့ရန်ကုန်မြို့တွင်းဘတ်စကာပို့ဆောင်ရေးစနစ်တစ်အပေါ်နောက်ဆက်ထွဲဝေဖန်သုံးသက်ချက်တွေ၊အမြင်လမ်းမှာဖြစ်ခဲ့တဲ့ကားမောက်မီးလောင်လူသေမှုနဲ့66ကားကြီးပုံမှောက်ကိုဖြတ်ပစ်ပေးဖို့စရတဲ့အကြောင်းတွေကိုတင်ဆက်ပေးထားပါတယ်။အင်ခိုင်ဦးကရေးသားပြီးတော့ဦးဆောင်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။သတင်းတစ်ပတ်ပြည့်သွားပြီဖြစ်တဲ့ YBS ရန်ကုန်မြို့တွင်ခီးတယ်တယူပို့ဆောင်ရေးစနစ်နဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုးကျိုးနောက်ဆက်တွဲဝေဖန်ပြောဆိုမှုတွေအခုတစ်ပတ်သတင်းမီဒီယာတွေပေါ်မှာကြားသိတွေ့မြင်နေရပါတယ်။သတင်းတစ်ပတ်ကြာမြင့်ခဲ့ပြီဖြစ်တဲ့အတွက်အပြောင်းလဲကာလအတွင်းအဆင်ပြေအောင်အခမဲ့ကူညီနေတဲ့ကားတချို့ပြန်ပြီးတော့ရုပ်သိမ်းသွားပြီဖြစ်ပါတယ်တချို့ကတော့ဆက်လက်ပြီးတော့အကူအညီပေးသွားအောင်မယ်လို့ဆိုပါတယ်ဒီလို YBS နဲ့ရဲ့ချုပ်ရင်းအားနည်းချက်တွေကိုဘလို့ပြင်ဆင်သွားမယ်ဆိုတာတိလို့သူတွေကလည်းမေးခွန်းထုတ်နေကြပြီဖြစ်တယ်လို့မီဒီယာဆောင်းပါးတချို့မှာတော့အများပိုင်းစနစ်နဲ့ပတ်သက်လို့ပုံဝင်လင်းလင်းထုတ်ဖော်ရှင်းလင်းပြောပြဖို့တောင်းဆိုနေတာကိုတွေ့ရပါတယ် YBS နဲ့မှာအစိုးရအနေနဲ့ရှယ်ယာအများစုကိုယူထားခြင်းအပြင်ပုဂ္ဂလိကလော်ကြီးအုပ်မှုကိုထိန်းချုပ်နိုင်တယ်လို့မြင်တဲ့အကြောင်းနိုင်ငံရေးလူမှုရေးဝေဖန်သုံးသက်သူဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။
ကျွန်တော်မြင်တော့ပေါ့လေဒီ YBS ဟာကနော်ဟိုဒီလိုလုပ်ငန်းမျိုးကိုအများပိုင်ကုမ္ပဏီအနေနဲ့ဖွဲ့စည်းဖို့လိုအပ်ပါလေ။အဲ့တော့အများပိုင်ကုမ္ပဏီအနေနဲ့ဖွဲ့စည်းဖို့ဆိုလို့ရှိရင်နော်အများပြည်သူအလွယ်တကူသိရှိနိုင်အောင်နော်ဟိုပဋိဉ္စချက်လက်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်ပါလေ။အနောက်ပြီးတော့လက်ရှိကျွန်တော်လည်းပဲလိုက်ရှာကြည့်တဲ့အခါမှာဒီ YBS ရဲ့ကုမ္ပဏီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကကနနဟိုမတိရတဲ့အနေအထားမျိုးဖြစ်နေတယ်။အဲ့တော့ YBS ဆဲမှာဒီဟိုကုမ္ပဏီရှစ်ခုပါတယ်ဆိုတာတော့ပဲတိတဲ့အနေအထားမျိုးဖြစ်နေတယ်။ဒါပေမဲ့တကယ်တမ်းကတော့အများပြည်သူဝန်ဆောင်မှုလုပ်တဲ့ကုမ္ပဏီအနေနဲ့ဒါဟာအများပိုင်းကုမ္ပဏီဖြစ်ဖို့လိုအပ်တယ်။နောက်အများပိုင်းကုမ္ပဏီဖြစ်တဲ့အပြင်ကိုအဲ့ဒီကုမ္ပဏီရဲ့ရှယ်ယာအများစုကိုအစိုးရကဟိုပိုက်ဆိုင်ထားဖို့လိုအပ်ပါတယ်။အဲအဲ့ဒါမှသာလေငေါ့ကိုစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့ဟိုအလွယ်တကူနဲ့လက်ဝတ်ကြီးအုပ်မှုပေါ့လေ။နောက်ပြီးတော့ဟိုကိုကျိုးရှာမှုတွေကနေအကအကွယ်ပေးနိုင်တယ်လို့အဲ့ဒီလိုမြင်ပါတယ်ဗျ
။နောက်ထပ်လူအများစိတ်ဝင်စားတဲ့ဇာလန်တစ်ခုကတော့လူ၈ဦးတေဆုံးခဲ့ရတဲ့အ мян လမ်းပေါ်ကကားတိတ်မောက်ပြီးမီးလောင်ခဲ့တဲ့တရင်ရဲ့နောက်ဆက်တွဲဖြစ်ရပါ။အန်စာရုံကားလို့ခေါ်တဲ့လူတီများတဲ့အသေးစားခီးတဲ့တင်မော်တော်ယာဉ်တစီးရန်ကုန်ဝင်ငန်းကြီးတိုးကိနဲ့လေးမိုင်ခန့်အလူအမြန်လမ်းပေါ်မှာဇန်နဝါရီလ21ရက်နေ့မနေ့7နာရီခန့်မှာတိမ်းမောက်ခဲ့ပြီးတော့မိလောင်ခဲ့ရမှာကားပေါ်ပါလူ9ဦးထဲမှာတယောက်သာအသက်ရှင်လွတ်မြောက်ပြီးတော့အားလုံးသေဆုံးသွားခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးနဲ့ဝေဖန်ပြောဆိုတုံ့တက်မှုတွေရှိခဲ့ပါတယ်။အသက်မတည်ပဲလွတ်မြောက်လာသူကသေဆုံးသွားသူတွေထဲမှာရင်မောင်းလဲပါဝင်တယ်လို့ကနဦးပြောခဲ့ပေမဲ့နောက်ပိုင်းမှာတော့ရင်မောင်းနေသူဟာသူကိုယ်တိုင်ဖြစ်ပါတယ်လို့ဝန်ခံခဲ့ပါတယ်။ဒါကြောင့်လဲဒီသတင်းကိုအများပြည်သူပိုးပြီးတော့အာယုံဆိုင်စိတ်ဝင်တစားဖြစ်ခဲ့ရပါတယ်။နောက်ထပ်အကြောင်းအရာတစ်ခုကတော့ပြည်ပကနေပြန်လာတဲ့ဂေးအလမဲမျိုးကိုကိုဆန်းကိုဇန်နဝါရီလ18ရက်နေ့ကလေစိတ်မှာဖမ်းဆီးပြီးတော့တုံးရကြစစ်ဆေးခဲ့တယ်ဆိုတဲ့အမှုဖြစ်ပါတယ်။ Silly Small လို့ခေါ်တဲ့နုပညာရှင်တွေအတိုင်းဝိုင်းရဲ့အတွင်းရေးတွေကိုဖောက်ချရေးသားနေတဲ့ Facebook အကောင့်ပိုင်းရှင်ဟာမျိုးကိုကိုဆန်းဖြစ်တယ်ဆိုပြီးတော့ဂုံတိတ်ခါထိခဲ့အောင်လုပ်ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့ရုပ်ရှင်သရုပ်ဆောင်တဦးကနေပြီးဆက်သွယ်ရေးဥပဒေ66ဂါကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့ကိုကိုဆန်းကအော်ကေဟိုတယ်မှာပြန်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးဆွဆွဲချက်ကိုညှင်းဆိုခဲ့ပါတယ်။ဒီပုံမှန်66ဂါကြီးဟာအတရေဖျက်မှုဆိုတဲ့တရားစွဲဆိုမှုလုပ်လို့ရတဲ့ပုံမှန်ဖြစ်ပြီး11 Media ရဲ့ CEO နဲ့ Editor ချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတရားစွဲဆိုခဲ့တဲ့ပုံမှန်လည်းဖြစ်ပါတယ်။အဲ့ဒီပုံမှန်ကိုရုပ်သိမ်းပယ်ဖျက်ဖို့အတွက်အခုတစ်ပတ်တောင်းဆိုမှု campaign တွေပြုလုပ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Media ရှေ့နေများကွန်ရက်ရဲ့အတွေ့အမှုဦးတန်းစောထွန်းကအခုလိုပြောပါတယ်။
social media ပေါ်မှာလို့အချင်းချင်းရေးကြတယ်စားကြတယ်ခေါင်းနဲ့ပတ်သက်ပြီးတော့တကယ်နဲ့ရှိချက်ချက်ချက်ဓာကြီးနဲ့ဆွဲမယ်ဆိုတာယူပဲလုပ်နေကြတယ်အဲ့တော့ဘာမို့တော့သမီးစားကိစ္စလည်းဒီချက်ချက်ဓာကြီးနဲ့ဆွဲတယ်တခြားကျွန်တော်ဒီဇာတ်ကြီးထဲဇာတ်ကြီးဥပဒေထဲမှာပုံမှန်900ပေးချက်မှုဆိုတာရှိတယ်အဲ့ဒီဟာနဲ့ကြတော့မဆွဲကြပဲနဲ့သမီးဥပဒေရမြောက်တောင်မြောက်တောင်ဘာဝင်တော့မဝင်တော့ချက်ချက်ဓာကြီးနဲ့ဆွဲနေကြတော့ဒီတရားစွဲဖွဲ့စည်းနဲ့တရားရုံးတွေမှာလုပ်ပို့လာတယ်ပူလာလို့ဒီချက်ချက်ကြာကြီးရဲ့တက္ကနာကအာမခံမပေးတာဖြစ်တဲ့အတွက်ဒီဘာမဟုတ်တာလေးနဲ့ရုံးပြန်နေပြီးတော့ဟိုအတိုင်ခံလို့အခန်းခံလိုက်ပြီးဆိုတော့အာမခံမရတော့ဘူးအဲဒီမှာအချုပ်ထဲမှာနေပြီးတော့6လောက်လောက်နေပြီးတော့ဒီအမှုရင်ဆိုင်ရအဲ့ဒါလေးကဒီပြင်လာတယ်ဒီဟာတော့ကျွန်တော်တို့တင်မဟုတ်ဘူးတခြားအဖွဲ့ကြီးရတာသူတို့ကလည်းသူတို့လုပ်နေကြတယ်ဘာဆက်ပဲဥပဒေပုံမှန်ကိုဖြည့်ဆည်းရင်ဟိုထက်တဲ့အဖွဲ့ကြီးရတာသူတို့ကသူတို့ဒီဒီလိုတံလှရှာမှုတွေလုပ်တယ်ကျွန်တော်တို့ပိုင်းကဒီဥပဒေပိုင်းဆိုင်ရာကဒီဥပဒေပညာရှင်တွေရှင်းနေပြီဆွေးနွေးပြီးတော့ဒီဟာဘာကြောင့်ဟိုရှင်းကျင်လဲမရှိတင်ဘူးလဲဆိုတော့ကျွန်တော်တို့ဆွေးနွေးနေတယ်အဲဒါဆက်တက်ပြီးတော့ဒီဥပဒေပြုဖွဲ့စည်းတွေနဲ့ကျွန်တော်တို့ဆွေးနွေးပွဲတွေလုပ်သွားဖို့အစီအစဉ်ရှိတယ
်အခုဒီဘက်မှာတခြားစိတ်ဝင်စားစရာမီဒီယာသတင်းတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့ပကံခီးစင်နဲ့နိုဘယ်မြန်မာစာအုပ်ဈေးရောင်းပွဲတော်အကြောင်းစတာတွေဖြစ်တယ်ဆိုတာကိုပြပြရင်းညီကုန်းဆုလိုက်ရပါတယ
်။မအင်းခိုင်ဦးနဲ့ဦးစံမွေတို့တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ဖီဝေကနေဗုဒ္ဓညပိုင်းစီစဉ်တွေကိုဆက်ပြီးတည့်ရထုံးနေပေးနေပါတယ်။အခုတစ်ခါမှာတော့ဥချစန်တာရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ NLD အစိုးရအနေနဲ့တာဝန်ယူချိန်ကစလို့မျှော်လင့်မထားတဲ့ခက်ခဲတွေရင်ဆိုင်ခဲ့ရပြီးတော့အဓိကခက်ခဲဟာ2008ဖွဲ့စည်းပုံကိုမပြေနိုင်တာကြောင့်ဖြစ်တယ်လို့ NLD ဗဟိုအလုံးမှုဆောင်ဦးညဝင်းကပြောကြားလိုက်ပါတယ်။ဒီခက်ခဲတွေကိုကင်တွယ်ပုံတွေနဲ့ပတ်သက်ပြီးဥချစန်တာရဲ့မြမရေးသုံးသက်ချက်မှာဦးညဝင်းနဲ့ဆွေးနွေးသုံးသက်ထားတာကိုနားဆင်ပါရှင်။
မဆုံးမိကျင်ကဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံလာတဲ့အထိအောင်မြင်မှုတွေဟာကျဉ်းနှက်နှစ်သိန်းလောက်တဲ့အချိန်ရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမဆုံးအကြံပြုသုံးသပ်ပြောဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲတွေပို့တွေ့ရတယ်လို့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ကျွန်တော်ထင်မြင်ချက်အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေကျွန်တော်တို့မျောလင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်သေးသေးတွေ့တယ်အဲ့ဒါမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်ခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ပြည်တွင်းကိုပဲပြောတာပ
ါဟုတ်ကဲ့
ကျွန်တော်တွေ့နေတဲ့အခက်ခဲကပြည်တွင်းကအဓိကပ
ါလူတို့ရဲ့မျောမှန်းချက်သိမြားလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်ခဲတစ်ခုလို့ဆရာပြောချင်ပါလား
ဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေးကြပါတယ်ဒါမဲ့တကယ်လက်တွေ့ကျွန်တော်တို့လူစုနဲ့နှီးစပ်တဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့ အဲ့ဒီလိုမဟုတ်ဘူးလူကတလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းတာလဲလို့နေလို့လူကဒီလိုတော့မြင်လာပါတယ
်ဆိုတော့လူတို့ဆိုတော့လူတို့နဲ့ထိတွေ့ဆက်ဆံမှုမြသာအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူတို့နဲ့တဖြည်းဖြည်းကင်းကွာသွားတယ်လူတို့အတန်ကိုတိုက်ရိုက်မကြဘူးလူတို့နဲ့ထိတိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးသုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတည်းတည်းမရရင်ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့လူလူနဲ့ထိတွေ့မှုလူလူအတန်ကတောင်ဆန်းစုကြည်နာကိုတရားရောက်ပါလေဆရာ
ကျွန်တော်အမြင်ပြောရင်တော့တရားရောက်ပါလေဒါမလို့အခုနပြောနေတဲ့အချက်ချင်းဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်သေးလို့မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆရာဟုတ်ကဲ့ဆရာကျွန်တော်အခက်ခဲကိုပြောကြရပါဆိုဆရာအကြီးအကျယ်ဆုံးအခက်ခဲပါလေဆရာ
ဟုတ်ကဲ့ပါအကြီးအမားဆုံးအခက်ခဲကဖွဲ့စည်းပုံခြေခံဥပဒေကဒီမိုကရက်တစ်ဥပဒေဖြစ်ဖို့အရေးကြီးဆုံးဖြစ်ချင်ပ
ါဆိုတော့အဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အထိကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ရွေးကောက်ပွဲပြီးလို့ NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်နာမတွေ့ရတော့ပါဘူးဘာဖြစ်လို့လဲဆရာ
ကျွန်တော်ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေပြဋ္ဌာန်းချက်ရကျွန်တော်တို့ကင်တယ်ခွင့်ကိုမရဘူးချက်နော်ဥပဒေကဒီလိုအခြေအနေမျိုးဆိုတာကျွန်တော်တို့ကအခုမှပြောနေတာမဟုတ်ဘူးအရင်ကလည်းပြောပါတယ်သိလည်းသိပါသို့တော့ရွေးကောက်ပွဲအနိုင်ရရင်နော်ဒီဥစ္စာဖြည်းဖြည်းချင်းနော်ချောမွေသွားမယ်နော်အဲ့ဒီလိုကျွန်တော်တွေးနေတယ်တကယ်လက်တွေ့မှာပြင်ချောမွေတယ်ကျွန်တော်တို့တကယ်အချက်ခဲကိုလည်းမချောနိုင်သေးဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စစ်သားတွေရုပ်ဖို့နေရာမှာအဲ့ဒါတွေကအနောက်ဆက်အခက်အခဲတွေအများကြီးဖြစ်စေပါတယ
်တချို့ကသုံးသပ်ပါတယ်အထူးသဖြင့်ပြည်ပကပညာရှင်ဆိုတဲ့ပုဂ္ဂိုလ်တွေကဘယ်လိုသုံးသပ်လဲဆိုရင်တက်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုသူတို့စိတ်ချတဲ့အခါမှမှနောက်ဆုတ်မယ်အထူးသဖြင့်တိုင်းရင်းသားညီညွတ်ရေးကိစ္စတိုင်းရင်းသားနဲ့ငြိမ်းချမ်းရေးပြဿနာဟာသူတို့စိတ်ချလက်ချဖြစ်တဲ့အချိန်တွေရောက်ရင်တဖြည်းဖြည်းနောက်ဆုတ်မယ်လို့ဆိုပါတယ်ဆိုတော့အဲ့ဒါကမှန်ပါသလားဆရာသူတို့မှအဲ့ဒါကိုရင်မဲ့ရှာပြီးအကြောင်းပြသလားအဲ့လေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါ
ကျွန်တော်အမြင်တော့ရမင်းရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းပြည်ကိုတကယ်ချစ်ကြလို့ရှိရင်တိုင်းပြည်ချစ်တဲ့အလို့ကိုဝိုင်းလို့ကြာမှာနော်အခုကအဲ့ဒီလိုမဖြစ်ပဲနဲ့ဒီဘိုင်းကစူးစမ်းတယ်ဒီဘိုင်းကဟိုလိုနမကောင်မှုဂျုံညောပြောလိုက်ရင်တော့ဖွဲ့စည်းပုံခြေကအခြေခံဥပဒေမှာရှိတဲ့အတိုင်းပဲရှိနေတဲ့ဖွဲ့စည်းပုံခြေခံဥပဒေကပြည်သူလူထုရဲ့နော်ဟိုဒီရဲ့ဌာနနဲ့မကိုက်ညီတဲ့အချက်တွေအဲ့တော့အဲ့ဒါကြီးကိုဒါပဲလို့ပြောရင်တော့မသိတော့ဘူးတဲ့ပ
ါဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစစ်ဆေးတဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ် NCA သဘောတူညီချက်ပြည်လုံးကျအပြစ်ခရဆဲသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေးမယ်ဒေါင်ဆန်းစုကြည်ကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေတယ်ဆိုတာအဲ့ဒီကိစ္စမှာတော့တက်မတော်ရဲ့ဖိအားပါပါသလားသူတို့မို့ဒေါင်ဆန်းစုကြည်ကပြင်ပြလို့မရနိုင်ဘူးလားလို့သူတို့သုံးသပ်ကြပါလိမ့်ဟုတ
်ကဲ့ကျွန်တော်တို့အဲ့ဒီ NCA ကဲဟာကိုပြင်ဖို့ကိစ္စတွေကိုအလုံးပါဝင်လက်မှတ်ထိုးနေဖို့အင်အားပိုရေးကြည့်မယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကခုမြင်တော့သမဟုတ်ပါဘူး။အဲ့တော့ဘယ်ဘက်ကပဲပါမှာပြင်ရမယ်။နော်။ပြင်ရမယ်လို့အရင်ပြင်မှာ။ဒါမပြင်ဘူးလို့ကျွန်တော်တို့အဲ့ဒီအနေလီရောဥက္ကဋ္ဌရောဒီလိုပြောခဲ့တာတခုမှမရှိပါဘူး
။ဆိုအခုပြန်ပြီးတော့ဒီအတိုင်းပဲမပြင်ပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရဆရာ။တိုင်းသားရောက
်။ဟုတ်တယ်။ကျွန်တော်တို့ဒီဥစ္စာပြင်မှုမပြင်ဘူးဆိုတာလက်မှတ်ထိုးလိုက်ပါ။ပြင်မှုကိစ္စကလည်းတိကျသွားလို့ရပါတယ်။ဒါတော့တခုတော့တခုအမိသည်မရှိပဲနဲ့အတင်းချိနေကြတဲ့သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်။ဆိုတော့အခု21ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါရယ်။အဲ့ဒီမှာတော့ဘယ်လောက်ရွေးမယ်လို့ထင်ပါလဲဆရာအရင်နဲ့ပို့ပြီးတော့လက်ရှိအချိန်နဲ့ပို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီငင်းညာရေးတက်စဉ်အတ္တကရစေရေးရော political dialogue ပေါ့နော်ဟိုဟိုနေပေါ့ငင်းညာရေးရအဲ့ဒီဆိုဆိုရင်ဒါကြီးကအလုံးတစ်ပြိုင်တည်းသွားမှာတစ်ခုပြီးမှတစ်ခုလုံးမယ်ဆိုရင်ဘယ်အလုံးမှအလုံးမဖြစ်ပါဘူးအဲ့ဒါအဓိကအလုံးဒီလိုပဲသဘောပေါက်ပြီထင်ပါတယ
်ဆိုတော့ဆရာကဒီဒုတိယအကြိမ်ကျင်းပပြီးအချိန်နဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလား
ယုံကြည်ပါတယ်
ရင်းကြည့်ပါရစေ
။နောက်တချို့ကအခုနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့ဆစ်ဖြစ်တဲ့ကိစ္စမှာ NLD အစိုးရဟာဒါငင်းငန်းကြီးဘာညာသိပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်ဆင်တဲ့ကိစ္စဘက်ကယက်တီပြီးတော့ပြောနေတယ်ဒါတက်မတော်ဘက်ကထိုးစစ်ကိုဘက်မှာယက်တီပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာဘာပြန်ပြောလို့ပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုနေတိုင်းကပြောရုံမှမဟုတ်ပါဘူးတိတိဆိုင်ဆိုင်နဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မယ်နော်ဟောပြစ်ခတ်ရက်စင်းကြီးဆိုပြီးတော့လှုပ်ထားပြီးတော့ပြင်းနေခံနေတယ်ဆိုတဲ့အခြေပုံမှာဘယ်သူကစတာလဲဟောဘက်ကစတယ်ဘယ်ကစတာမျိုးမျိုးပြောနေကြတယ်အဲ့ဒါကစုံစည်းပြီးတော့လုံးဝပြည်လည်မဲ့ကိစ္စမျိုးပြောနေတယ်တော့ဘာမှဖြစ်လာမှာမဟုတ်
ဟုတ်ကဲ့နောက်နိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်ပြီးတော့မေးကျင်ပါတယ်အာဆီယံတဲ့မှာ NLD အစိုးရတက်လာပြီးကြတဲ့မြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လက်ထင်ကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်ဘူရိုမှာထိုင်ခဲ့တော့ကျွန်တော်နိုင်လုခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဘက်ကစင်ကာပူတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံကစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လို့ရတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗမ်းလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူနိုင်ငံရေးတိခါကြနေတာကိုအဖတ်ဆက်ဖို့အတွက်ဒီဟာကိုကင်ပြီးကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လည်းကြားချင်ပါတယ
်ဟုတ်ကျွန်တော်တို့ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခဆုခရအောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူးအဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ခက်ခဲဖြစ်စီတာတချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုပ်လို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အဖြစ်ကျွန်တော်ဒီမှာတွေ့နေရတာ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုပါတီနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လိုက်အောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လူရပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသေးအရေးရှိပါတယ်အင်ဒိုနီးရှားလူရအဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကတ္တနာနဲ့ပတ်သက်ပြီးတော့အဓိကရောင်းများဟန့်နိုင်တဲ့ကိစ္စလို့ထင်ပါတယ်
အဲ့ခိုင်ဒီသာဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလှပါပြီဒီဒီသာဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်ဒီပြဿနာဖြစ်နေတာလည်းကြာပါပြီဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုလည်းရှိမလာသေးဘူးလေသုံးသပ်ကြပါတယ်အဲ့ဒါကောဆရာဟုတ်ပါတယ်ဖွံ့ဖြိုး
တိုးတက်မှုရှိပါအောင်ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးကြေကွာကိုမရှင်းနိုင်တော့နိုင်ငံရေးကြေကွာမရှင်းမနဲ့ဟိုကျွန်တော်စီးမီးလိုနဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်အထူးဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်အဲ့ဒီကနေပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုဥပဒေမရှိသေးဘူးလို့တချို့ပြောကြပါတယ
်ဟုတ်ကဲ့ပါဒါကလည်းတော့ဖြည့်ရှင်းရခက်တဲ့ပြဿနာပါ NLD မှာတောက်လျှောက်ကျွန်တော်တို့အပါဝင်လှုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှတရှိဘူးနိုင်ငံရေးသံဟောစင်ဒီမိုကရေစီတစ်ခုထဲနဲ့လှုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနဆက်ခံရေးကိစ္စမှာအထူးစိုးရိမ်စရာတော့မရှိသေးဘူးလို့ပဲကျွန်တော်ယူဆပါတယ
်မရှိသေးဘူးဆိုတာဆရာတို့ကဟုတ်တယ်ဘာမျှော်မှန်းချက်မှမရှိပဲဒီဆရာတို့ရဲ့ first generation leadership ကမှာပေါ့ဒီပုံကိုယ်တွေကတော့ဟုတ်တယ်တကယ်ကိုကြိုးဆုံးပြီးဘာမှမမျှော်လင့်ပဲအင်ဒီတွေပဲလောက်တာအဲ့လိုလူမျိုးဆရာတို့လိုလူမျိုးနောက်ထပ်ဆက်ပြီးတော့အစားထွက်နိုင်မဲ့လူတွေရှိပါပြီလား
အာကျွန်တော်ရှိပါတယ်ကျွန်တော်တတ်နိုင်ရင်ကလိုအပ်တဲ့ဟိုပြင့်ရှာနေတယ်လို့တော့မပြောနိုင်ဘူးပေါ့ဗျာသို့တော်ရှိပါတယ်လို့ပဲပြောချင်ပါတယ်
မြန်မာရေးသုံးသက်ချက်စီစဉ်မှာဦးကျော်စံတာနဲ့ NLG ဗဟိုလုံမှုဆောင်ဦးညံဝင်းတို့ဆွေးနွေးထားတာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA ရဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါကိုရနိုင်တင်ဆက်ထားပါတယ်ရှင်
လာပါဗျာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကိုလံဘီယာနိုင်ငံမှာလင်ပြတ်ကျသွားတဲ့ချက်ပါတင်ဟာပြီးခဲ့တဲ့စနေနေ့ကပထမဆုံးအကြိမ်အနည်းနဲ့ပြန်ကစားခဲ့ပါတယ်မန်ယူတိုက်စစ်ဘူးဝိရူနီဟာအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါပြီတရုတ်နိုင်ငံကအလီဘာဘာကုမ္ပဏီကအိုလံပစ်ပြိုင်ပွဲတွေကိုငွေကြေးထောက်ပံ့ပေးမယ်လို့သဘောတူလိုက်တာအပါအဝင်တပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဒီနေ့မလာကကိုလံဘီယာနိုင်ငံမှာလေရင်ပြတ်ကျသွားတဲ့ထဲမှာပါသွားတဲ့ဘရာဇီးလ်နိုင်ငံကချက်ပကွန်စီအသင်းဟာစနေနေ့ကတော့ပထမဆုံးအခြေအနေနဲ့ပြန်ကစားခဲ့ပါတယ်ချက်ပကွန်စီနဲ့ပေါမီရက်စ်တို့ရဲ့ခြေစမ်းပွဲကိုသူတို့ရဲ့ပရိသတ်တွေလည်းထောင်ထဲချီလာအားပေးခဲ့ကြပြီးတော့ပွဲကတော့တစ်ဖက်ကို2ဂိုးစီနဲ့တည်ဖြစ်သွားပါတယ်ချက်ပနီးပြဗာဂနာမန်ချီနီကတော့အသင်းပြန်တည်ဆောက်ဖို့ကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်ကိုလံဘီယာနိုင်ငံမှာလင်ပြတ်ကျသွားတဲ့အထက်မှာချက်ပါအသင်းကအသင်းသား19ယောက်တည်ဆုံသွားခဲ့တာပါအခုလက်ရှိချက်ပါအသင်းမှာကစားနေတဲ့သူအများစုကတော့အငားလာပြီးတော့ကစားပေးကြတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ကဒီတစ်ပတ်ပွဲစဉ်တွေမှာတော့မန်ချက်စတာစီးတီးနဲ့တော့တော်တော်များများ9ဂိုးစီတည်ကျသွားသလိုမန်ချက်စတာယူနိုက်တက်ကလည်းစတုတ်စီးတီးနဲ့2ဂိုးစီတည်ကျပါတယ်ဒါပြင်လီဗာပူးကတော့ဆွန်စီကိုအင်ဂွင်းအန်ဖီးလ်မှာ3ဂိုး2ဂိုးနဲ့ရှုံးသွားပါတယ်မက်ဆီဒီနီးပြဂေါ်ရီယိုလကတော့သူတင်ခြေစွမ်းပြခဲ့သလိုနှကိုးနိုင်ပြီးမှတည်ဖြစ်သွားတဲ့အတွက်စိတ်ပြတ်မိတယ်လို့ပြောပါတယ
်နော် performance standing
ကစားတာကောင်းပါတယ်ပွဲကတော့ပွဲချက်ပါကစားသမားတွေအားလုံးကြိုးစားကြလို့ကျေနပ်ပေမဲ့ကျွန်တော်တို့မနိုင်ခဲ့လို့ပွဲရဲ့ရလဒ်အပေါ်မှာစိတ်ပြတ်မိပါတယ်ရတဲ့အခွင့်အရေးတွေကိုအသုံးမချနိုင်ခဲ့လို့တည်ကျသွားတာပါ
တော့နီးပြပိုချတီနိုကတော့မန်စီးတီးအသင်းကဒီပွဲမှာခြေတာနဲ့ကစားနိုင်ခဲ့တာကြောင့်တည်ရလိုက်တာဟာအဖိုးတန်တမတ်ရလိုက်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်Manchester United တိုက်စစ်မှုဝိန်းရူနီဟာကလပ်အသင်းရဲ့ဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်လိုက်ပါပြီ Stoke City နဲ့ကစားတဲ့ပွဲမှာတကိုးရှုံးနေတာကနေရူနီက free kick ကနေခြေပါကိုသွင်းပေးခဲ့တဲ့အတွက်သူဟာ Man U အတွက်ဂိုးပေါင်း250နဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီပွဲပြီးမှာစာပါဝေး Charlton ကိုရိုင်ကသူ့ကိုဂုဏ်ပြုစကားဆိုခဲ့ပြီးတော့ Man U အသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်လာရတဲ့အတွက်အလွန်ပဲဂုဏ်ယူမိကြောင်းစာပါဝေး Charlton ကိုရိုင်ချီးကျူးဂုဏ်ပြုရဲ့အတွက်လည်းကျေးဇူးတင်သလိုတခြားလုံးသူကိုအားပေးခဲ့တဲ့ပရိသတ်တွေကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ရူနီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြောပါတယ်။မန်ယူနီးပြဟောင်းဆာအလက်ဆ်ဝါဂူစန်ကလည်းဝိန်းရူနီဟာသမိုင်းစံချိန်တစ်ခုကိုလုံးဝထိုက်ထိုက်တန်တန်တင်နိုင်ခဲ့တာဖြစ်ပြီးတော့နောက်ထပ်ဂိုးတွေအများကြီးသွင်းနိုင်လိမ့်မယ်လို့လည်းသူယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ဘောလုံးသမားပြောင်းရွှေ့တွေဘက်မှာတော့မန်ချက်စတာယူနိုက်တက်မှာကစားနေတဲ့နယ်သာလန်တောင်ပံကစားသမားမန်ဖက်စ်တပိုက်ကိုပြင်သစ်ကလပ်လီယွန်ကဝယ်လိုက်ပါတယ်။လီယွန်ကိုပြောင်းလာတဲ့ပတ်သက်ပြီးတော့တပိုင်းပြောတာကတော
့ Well first of course we had a couple of clubs that were interested.
ကျွန်တော်စိတ်ဝင်စားတဲ့အသင်းတချို့ရှိပါတယ်။ဒါကြောင့်ကျွန်တော်မန်နေဂျာကိုပြောကြည့်တော့ "तू ကလီယွန်နဲ့ပတ်သက်ပြီးဘယ်လောက်စိတ်ဝင်စားဖို့ကောင်းလဲဆိုတာကိုပြောခဲ့ပါတယ်။ तू ကဒီကိုလာပြီးအသင်းဥက္ကဋ္ဌနဲ့နီးပြတွေနဲ့တွေ့ခဲ့ပါတယ်။လီယွန်အသင်းကနီးပြတယ်မဟုတ်ပါဘူး။ဥက္ကဋ္ဌကပါကျွန်တော်ကိုခေါ်ဖို့စိတ်ဝင်စားတာပါ။ဒါကြောင့်ကျွန်တော်ဒီကိုလာဖို့ဖြစ်လာတာပါ။
လီယွန်ကကနဦးပြောင်းရွှေ့ကြီးအနေနဲ့ပေါင်16တန်းပေးရမှာဖြစ်ပြီးတော့အသင်းရဲ့အောင်မြင်မှုပေါ်မှာခြေခံပြီးတော့23တန်းအထိတက်သွားမှာဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားတိုက်စစ်မှုတက်ဘက်စာတရုတ်နိုင်ငံကိုပြီးခဲ့ကျော်စာဘရင်းလေးကရောက်လာခဲ့ပြီးတော့အသင်းနဲ့စတင်လေ့ကျင့်နေပါပြီ။ရှန်ဟိုင်းလေးစိတ်ကိုရောက်လာတဲ့အချိန်မှာတော့သူ့ကိုဘောလုံးပရိသတ်တွေအများပြားကလေးစိတ်မှာလာချူခဲ့ကြပါတယ
်။ No, la experiencia que he vivido
ဘောလုံးကတူးချင်းကစားတာမဟုတ်ပဲအသင်းလိုက်ကစားတဲ့ကစားနည်းပါကျွန်တော်တို့အသင်းမှာတခြားနိုင်ငံကကစားသမားတွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့အခုလောရမှာကတယောက်နဲ့တယောက်အထာတိအောင်လောရပါမယ
်ဒေဗက်စ်ကိုရှန်ဟိုင်းရှန်ဟွာအသင်းကအမေရိကန်ဒေါ်လာ80တန်းနဲ့ဝယ်ယူခဲ့တာဖြစ်ပြီးတော့လစာဖြစ်တဲ့တပတ်ကိုပေါင်9သိန်းခွဲပေးရတယ်လို့သိရပါတယ်ခင်ဗျာလီဗာပူးကအသင်းကောင်းဆောင်စတီဗန်ဂျာရာကိုLiverpool Ballon Academy ရဲ့လူငယ်နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဂျေရာပြောတာကတော့
Got a lot of experience as a player in dressing rooms and you know I've had a
ကျွန်တော်မှာကစားသမားတယောက်အနေနဲ့အတွေ့အကြုံတွေအများကြီးရှိပါတယ်။ Liverpool အသင်းရဲ့စံနှုန်းတွေ၊ပရိသတ်တွေအတွက်ဘယ်လောက်အဓိပ္ပာယ်ရှိတယ်။ Liverpool ကစားသမားတယောက်အနေနဲ့အတက်အကျအနေအမြင်အများကြီးရှိခဲ့ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ပြန်လုပ်ပေးနိုင်တာတွေရှိတယ်လို့ခန်းစားရတယ်။
။တယောက်ချင်းစီကိုကျွန်တော်အနေနဲ့ကူညီနိုင်မလို့အသင်းကိုလည်းကူညီနိုင်ပါတယ
်။ရုပ်နိုင်ငံကအလီဘာဘာကုမ္ပဏီကြီးကအိုလံပစ်ပြိုင်ပွဲတွေကိုငွေကြေးထောက်ပံ့ကူညီသွားဖို့သဘောတူလိုက်ပါပြီ။နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ချ်နဲ့အလီဘာဘာကုမ္ပဏီဥက္ကဋ္ဌဂျက်မားတို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကသဘောတူခဲ့တာဖြစ်တယ်လို့ထင်ညာလိုက်ပါတယ်။အလီဘာဘာကုမ္ပဏီက2028အထိ12နှစ်သာအဖြစ်နဲ့ဒေါ်လာ3500ပံ့ပိုးကူညီသွားဖို့သဘောတူခဲ့တာဖြစ်ပါတယ်နော
်မဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါမထင်မှတ်တဲ့ရလဒ်တွေစောစောစီးထွက်လာပါတယ်မျိုးသားဘက်မှလက်ရှိချန်ပီယံ Novak Djokovic ကဒုတိယအဆင့်မှာ Dennis Estomin ကိုရှုံးပြီးတော့ပြုတ်သွားပြီဖြစ်သလိုကမ္ဘာအဆင့်တက်ကစားသမား Andy Murray နဲ့သတ္တုအဆင့်မှာ Germany က Misha Zverev ကိုရှုံးသွားတာကြောင့် Quarter Final မရောက်ခင်မှာထွက်လိုက်ရပါတယ်။ Djokovic ကသူရှုံးခဲ့တာနဲ့ပတ်သက်ပြီ
း All the credits to Dennis for playing.
Estomin ကစားတာကသိကောင်းပြီးတော့သူထိုက်ရိုက်တနေနိုင်နေဆိုတာတန်မြတ်ဖြစ်စရာမလိုပါဘူး။အရေးကြီးတဲ့အချိန်တွေမှာသူကပိုကောင်းခဲ့တယ်။ရေတင်းတင်းကစားသွားပြီး Service တွေကလည်းအရင်ကောင်းပြီးတော့တိကျပါတယ်။ကျွန်တော်အနေနဲ့ဘာမှမလုပ်နိုင်ပါဘူး။
အမျိုးသားဘက်မှာရေပန်းအစားဆုံးနှစ်ယောက်ပြိုင်ပွဲကနေထွက်သွားပြီဖြစ်သလိုအမျိုးသမီးဘက်မှာဆိုရင်လည်းလက်ရှိချန်ပီယံလည်းဖြစ်ကမ္ဘာအဆင့်တည်းလည်းဖြစ်တဲ့ Angelica ပါရှုံးသွားတာကြောင့်အခုနဲ့ Australian Open ကတော့ဘယ်သူနိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းနေပြီလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ထားတဲ့အာကစားကနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင်။ VOA ကနေဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာချက်ကိုကြိုကြော်သိင်္ဂါကြီးညာပေးပါမယ်ရှင်။
ဒီကရနိုမာလာကလုပ်တဲ့အမေရိကန်သမ္မတယူကောက်ပွဲမှာမဲဆန္ဒရှင်စီရင်မှတ်မှတ်မှုတွေရှိခဲ့သလားဆိုတာစုံလမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရားဝင်မဲပေးခွင့်မရှိတဲ့ခိုးဝင်တွေသူတန်းနဲ့ချီပြီးဝင်မဲပေးခဲ့လို့တနိုင်ငံလုံးထောက်ခံမဲ့အခြေအတွက်မှာဟီလာရီကလင်တန်ကအသာရခဲ့တာလို့သူယုံကြည်ထားတာကိုထပ်ပြီးအခိုင်အမာပြလိုက်တဲ့သဘောပါ။စုံလမ်းစစ်ဆေးမယ့်အစီအစဉ်ကိုအင်ဂါနေ့မနေ့ကထွက်ထားမှာမစ္စတာထရမ့်ကရေးတာပါ။ရွှေပြောင်းနေထိုင်သူ၃သန်းကနေ၅သန်းအထိဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုမဲပေးခဲ့ကြတယ်ဆိုတဲ့မခိုင်မာတဲ့အဆိုကိုအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကအင်ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းမှာထပ်ပြောသွားပါသေးတယ်။အရေးပဲမဲ့ပြီးအနိုင်မရနိုင်တဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲလိုတာလီဘန်တွေကပြစ်တင်ပြောဆိုတဲ့စစ်ပွဲကိုအဆုံးသတ်ရေးကူညီလှုပ်ဆောင်ဖို့အိတ်ဖွင့်ပေးစာလို့ဆိုတဲ့အထက်မှာတာလီဘန်တွေကသမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုထားပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ရေးထားတဲ့စာမိတ်တူကိုဒီကနေ့သတင်းထောက်တွေကိုပေးတာပါ။ဒီပေါ်မှာထရမ့်အစိုးရဘက်ကတုံ့ပြန်ပြောဆိုတာတော့ချက်ချင်းထွက်မလာသေးပါဘူး။လွန်ခဲ့တဲ့15နှစ်ကအာဖဂန်စစ်ပွဲစတင်ခဲ့တဲ့ပေါ်စာထဲမှာအမေရိကန်ပြည်ထောင်စုကိုအပြစ်တင်ထားပါတယ်။ဒါအပြင်သူတို့နိုင်ငံမှာပြည်ပကျူးကျော်တဲ့တပ်တွေရှိနေတာဟာနှစ်ပတ်စလုံးကလူတွေနဲ့ရုပ်ဝတ္ထုပစ္စည်းတွေပျက်စီးဆုံးရှုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ပြောထားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုပြည်တော်ကဟိုတော်တလုံးကိုဒီကနေ့စစ်သွေးကြော်တွေတိုက်ခိုက်တာကြောင့်လူ20ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဆိုမာလီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါယာဟိုတယ်အပြင်ဘက်မှာဒီကနေ့မနေ့ဒေသစံတော်ချိန်9နာရီမထိုးခင်လေးကထရက်ကားတစ်စင်းနဲ့ကြီးမားတဲ့ဖောက်ခွဲမှုကိုလုပ်ခဲ့တာလို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။2016ခုနှစ်တွင်ကမ္ဘာနိုင်ငံနဲ့ဒေသပေါင်း196ခုရဲ့အချင်းပြတ်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမန်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်။မြန်မာနိုင်ငံရမန်က2012ခုနှစ်ကတည်းကနေဆိုရင်13မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာတာကြောင့်9နှစ်သက်တိုက်တိုးတက်လာတဲ့သဘောဖြစ်ပါတယ်ခင်ဗျာ။
တရင်ကြီးချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်လုံးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick တွေဖြစ်ပါတယ်။ကျွန်မ Ethan ဆီပါရှင်။ VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့ခွန်နာရီတီလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.